အစ္စရေးကသိမ်းယူထားတဲ့ဂျော်ဒန်မြေနောက်ဖက်ခံဒေသမှာတော့ကာဇင်းကိုအစ္စရေးကလေကြောင်းတိုက်ခိုက်မှုအတွင်းမှာပါလက်စတိုင်း9ယောက်သေဆုံးသွားတယ်လို့အစ္စရေးနဲ့ပါလက်စတိုင်းကျမကြီးတာဝန်ရှိသူတွေကပြောပါရယ်။ဂျော်ဒန်မြေနောက်ဖက်ခံရဲ့မြောက်ပိုင်းထူခရမ်မြို့အပြင်ဘက်မှာစစ်သွေးကြွား9ယောက်စီးလာတဲ့ကားကိုအစ္စရေးစစ်တပ်ကဒီနေ့မနက်ပိုင်းကတိုက်ခိုက်ခဲ့တာဖြစ်ပါရယ်။အဲ့လူ9ယောက်ဟာတိုက်ခိုက်မှုအတွင်းသေဆုံးခဲ့ပြီးတော့ရုပ်အလောင်းတွေကိုတော့အနီးနားကထူခရမ်စေယုံကိုတည်ဆောင်သွားခဲ့တယ်လို့ပါလက်စတိုင်းကျမကြီးဌာနကနောက်ပိုင်းမှာအတည်ပြုပါရယ်။သေဆုံးသွားတဲ့သူတွေထဲကရုပ်အလောင်း၄ခုကတော့ပောက်ကွဲမှုကြောင့်မီးလောင်ပြီးဘသူဘဝဖြစ်တယ်ဆိုတာမမှတ်မိနိုင်လောက်အောင်ဖြစ်သွားခဲ့တယ်လို့ပါလက်စတိုင်းရဲ့တရားဝင်သတင်းအေဂျင်စီဝါဖာကပြောပါရယ်။စီးရီးယားနိုင်ငံကနေလေဗနွန်နိုင်ငံထဲကိုဝင်လာတဲ့ထရက်ကားတန်းကိုအစ္စရေးကတိုက်ခိုက်ခဲ့တယ်လို့လေဗနွန်နိုင်ငံကဒီဟစ်ဘိုလာအဖွဲ့နဲ့နှီးစပ်တဲ့သတင်းရင်းမြစ်တွေကတောက်ချာနေနောက်ပိုင်းကပြောပါရယ်ဒီစီးရီးယားနဲ့လေဗနွန်နယ်စပ်ကအစာရက်အလီဒေတာမှာစီတင်လာတဲ့ထရက်ကားတန်းကိုပြစ်မှတ်ထားပြီးတော့အစ္စရေးကလေကြောင်းကနေ၃ကြိမ်ပစ်ခတ်ခဲ့တာကြောင့်စီးရီးယားရင်မောင်းတအူလဲဒဏ်ရာရသွားခဲ့တယ်လို့အဲ့ဒီသတင်းရင်းမြစ်က AFP သတင်းဌာနကိုပြောပါရယ်ခင်ဗျာ